ဒီကနေ့နိုဝင်ဘာလ1ရက်နေ့ကစပြီးထမ်းမြန်မာနယ်စပ်ကကုံသွေးဤလုပ်ငန်းဒီမှာဗန်စနစ်ကိုပဲအသုံးပြုသွားတော့မယ်လို့ကုံသွေးဦးစီးဌာနကအမိန့်ထုတ်ပါတယ်။ဒီလိုဆုံးဖြတ်ရတာဟာနိုင်ငံတကာငွေကြေးခွာခြားမှုစောင့်ကြည့်အဖွဲ့ FATF ရဲ့အစီအကစားအပေါ်လိုက်နာမှုတွေပိုပြီးအကောက်အောင်လှုပ်ဆောင်တာဖြစ်တယ်လို့ကုံသွေးဦးစီးရဲ့ကြေညာချက်မှာရေးသားထားပါတယ်။ထမ်းမြန်မာနယ်စပ်ကကုံသွေးတွေကတော့အခုလိုဗန်စနစ်ကိုပဲလုံးလုံးလျားလျားပြောင်းလဲတော့မယ်ဆိုရင်ငွေပေးချေတဲ့ကိစ္စတွေမှာပုဂ္ဂလိကငွေလွှဲလုပ်ငန်းတွေတဲ့ပိုပြီးမြန်ဆန်မှအဆင်ပြေနိုင်နိုင်မယ်လို့ပြောဆိုနေကြပါတယ်။ဒီသတင်းကိုတော့ကိုဝဲခမောင်ကတင်ပြပေးပါပါခင
်ဗျ။နေဆက်ကသွင်းကုန်လုပ်ငန်းတွေအနေနဲ့လိုင်စင်လျှောက်ထားတဲ့အခါမှာဗန်စီးနဲ့ကိုငွေသွင်းထားတဲ့အထောက်အထားပြနိုင်မှာသွင်းကုန်လိုင်စင်ထုတ်ပေးသွားမယ်လို့ကုန်သွယ်ဦးစီးဌာနကအောက်တိုဘာ31ရက်မှာထုတ်ပြန်လိုက်ပါတယ်။ပို့ကုန်ကရထားတဲ့နိုင်ငံသားငွေကိုပဲဗန်စီးမှာထည့်သွင်းရမယ်လို့ပါရှိပါတယ်။ငွေပေးချေတဲ့အခါအရင်ကလိုဗန်စနစ်ကိုပဲလုံးလုံးလျားလျားပြောင်းလဲမယ်ဆိုရင်အရင်လိုပုဂ္ဂလိကဟွန်တီငွေလဲစနစ်တွေထက်အဆင့်တွေပိုလာတာအချိန်ကျန်ကြာရာတွေဖြစ်လာနိုင်တယ်လို့လုပ်ငန်းရှင်တချို့က VOA ကိုပြောပါရယ်အထူးသဖြင့်ထိုင်းကနေကုန်ပစ္စည်းတွေကိုအကျွေးနဲ့မှာယူနေတဲ့လုပ်ငန်းရှင်တွေအတွက်ခက်ခဲသွားနိုင်တယ်လို့ထိုင်းမြန်မာနယ်စပ်ကလုပ်ငန်းရှင်တို့ကပြောပါရယ်ဒီ
မှာဒီကအစ်စ်ကိုလိုင်းလုပ်တာပဲဆိုလို့ရှိရင်ဒီမှာငွေစောင့်ပေးနိုင်ပြီးပါလားဟုတ်ဒါပြီးပါတယ်ဆိုရင်တော့ဒါတို့လုံးဆောင်ပါတယ်ဒါတို့ပြီးပါပဲတဲ့ဒီလိုလေးလည်းတကယ်သိတယ်သူရှိတယ်တကယ်တော့ရောက်တဲ့သူရှိတယ်သူအဆက်ဆက်ဆက်ပြီးပါတော့တော့ပါလာပြီးတော့ရောက်တဲ့အခါမျိုးတွေဘယ်တော့မှမသိပဲပြောရတဲ့အနေအထားမျိုးတွေကိုအောက်ပြီးတော့
လက်ရှိမှာတော့စေဝါစားသုံးကုန်နဲ့လူသုံးကုန်ကအစာအိမ်ဆောင်ပစ္စည်းအလုံးကိုဟွန်ဒီငွေလွှဲစနစ်နဲ့ပဲလုပ်ငန်းရှင်တွေကဝယ်ယူနေကြတာပါထိုင်းမြန်မာငွေလဲနှုန်းအပြောင်းလဲကလည်းအခုနောက်ပိုင်းမှာအတက်ကျမငြိမ်တဲ့အတွက်အချိန်ကျကြမယ်ဆိုရင်အဆင်မပြေတဲ့အကြောင်းနေဆက်ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တို့ကခံမှန်းပါတယ
်ဒီလိုပိုင်းတွေပြည်နေကသူတို့၃ရက်နဲ့ရောက်တယ်၅ရက်နဲ့ရောက်တယ်၁ပတ်နဲ့ရောက်တယ်အကြဆုံးဖြစ်စီဒိတ်တာဆိုတာဒီမှာပြခဲ့တာပဲပြည်ကျော်တော့ကြာပါတယ်နော်ဘာမှတိကျတယ်သူတို့ကပတ်သက်လဲယူပေးတယ်လို့ပြောတော့အခုရဲ့စကီနီယာလေးစာဖုန်းနံပါတ်ပေးပြီးသူတို့ရောက်ရင်ပတ်သက်ပြီးတယ်ဘယ်လိုလဲဆိုတော့ရောက်မှဆိုရင်ဒီနေ့တော့ဂျိုရီပတ်သက်ပြီးတယ်အဲ့ဒီစီကပဲဒီပဲဒီမှာရောက်နိုင်တယ်ဆိုတာလည်းရှင်းရှင်း
ထိုင်းမြန်မာနယ်စပ်ကကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တို့ပြောသွားတာပါဗန်စနစ်ကိုပဲတုံးပြီးသွင်းကုန်အတွက်နိုင်ငံသားငွေကြိုသွင်းဖို့ဆိုတာမှပို့ကုန်ကရတဲ့ငွေကိုအရင်ဆုံးရှာရမှာဖြစ်ပါတယ်ငွေလဲလုံးမတည်ငြိမ်တာကြောင့်ဒီကိစ္စအတွက်နယ်စပ်ကုန်သွယ်ရေးကြားမှာနှိမ့်နှိုင်းဆွေးနွေးနေကြတယ်လို့သွင်းကုန်လုပ်ငန်းရှင်တို့က VOA ကိုပြောပါတယ
်ငွေကြိုရတော့မှာကြောင့်ဒီငွေလိုင်းယူတစ်ခါဒီကအကြောင်းလေးရှိနေတာလေဒီလိုဆိုရင်လည်းအဲ1300ဖြစ်သွားလိုက်1500လည်းဖြစ်သွားလိုက်1300လည်း3000ဖြစ်သွားလိုက်အဲ့လိုဖြစ်ကြည့်ရတယ်တိုင်းဝင်တိုင်းဝင်နေနေတာအဲ့ဒီကအတော့ရောအလုံးရောဒီတိုင်းနေစဉ်းစားမှာနော်အကျိုးရလောက်တယ်ပါအဲ့လိုရှိတယ်ဟုတ်ကဲ့
ဒီလိုနေဆက်ကုံသွေးမှာသွင်းကုန်အတွက်ဗန်စနစ်နဲ့ပေးချေတာကိုထိုင်းမြန်မာနယ်စပ်ကုံသွယ်မှုတွေမှာဒီနေ့နိုဝင်ဘာ1ရက်ကစပြီးစတင်ကျင့်သုံးသွားမယ်လို့ကုံသွယ်ရေးဦးစီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်
ကိုဝင်ခမောင်တင်ပြပေးကြပါခင်ဗျာ View American အတန်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်မကြခင်တင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ခင်ဗျာ
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေOne click ခလုတ်တစ်ချက်နှိမ့်ယူနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ။